ပြည်ကနေတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေမြန်မာစစ်တပ်ရဲ့နှိမ်နင်းမှုကိုခံခဲ့ကြရတာနဲ့ပတ်သက်ပြီးတော့ ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုခေါ်ရုံးကနေစုံစမ်းစစ်ဆေးအရေးယူပေးဖို့ရိုဟင်ဂျာဒုက္ခသည်တွေအကြမ်းမှာတက်တွေချက်တွေစုဆောင်နေကြပါတယ်။လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြည်မှုအဖြစ်အရေးယူပေးဖို့ ICC ခေါ်ရုံးကိုတိုက်တွန်းနေကြတာပါ။အချက်လက်စုဆောင်မှုအခြေအနေတွေဘလို့ရှိသလဲဆိုတာကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကအဖြစ်ဆိုးတွေကြုံတွေ့ခဲ့ကြတဲ့သူတွေရဲ့အတွေ့အကြုံတွေကိုဒုက္ခသည်စခန်းတွေအတွင်းမှာမှတ်တမ်းပြုစုချက်လက်စုဆောင်းမှုတွေလုပ်နေပါတယ်။မှတ်တမ်းပြုစုရေးဖွဲ့တွေဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့အထက်မှာရိုဟင်ဂျာတိုင်းဝမ်ရဲ့ခေါင်းဆောင်တူဖြစ်တဲ့မိုဟီဘူလာလည်းပါပါတယ်။သူကအခုတက်တေကန်ချက်လက်စုဆောင်းသူဖြစ်ကုတူပါလောင်ဒုက္ခသည်စခန်းမှာလှုပ်ဆောင်နေပါတယ
်။ Try to take the action.in ICC court
ICC နိုင်ငံတကာပြည်မှုခွန်ရုံးကနေအရေးယူပေးနိုင်အောင်ကျွန်တော်တို့ကြိုးပမ်းနေပါတယ်ကျွန်တော်တို့ခွန်ရုံးကိုတက်မယ်ဆိုရင်အချက်အလက်မှတ်တမ်းတွေလိုအပ်ပါတယ်အဲဒါကြောင့်အချက်အလက်တွေကျွန်တော်တို့စုဆောင်းနေကြတာပါအဖြစ်ဆိုးတွေကြုံတွေ့ခံစားရသူတွေကဘယ်သူတွေလဲလူဘယ်နှဦးအသက်ခံရတာလဲဒဏ်ရာရတဲ့သူတွေကဘယ်လောက်ရှိသလဲဆိုတာတွေကိုကျွန်တော်တို့စီးရင်ကောက်ပြီးအချက်အလက်စုနေပါတယ
်အချက်အလက်စုဆောင်းသူတွေဟာအတွေ့အကြုံတွေပြန်ရှင်းပြတဲ့သူတွေကိုဗီဒီယိုနဲ့လည်းမှတ်တမ်းတင်ထားပါတယ်ဘာတွေဘလို့ဖြစ်ခဲ့သလဲဘယ်အချိန်မှဖြစ်ခဲ့တာလဲစတဲ့မိကုန်းတွေကိုမေးမြန်းပြီးတော့အချက်အလက်စုဆောင်းမှုတွေကိုမျက်မြင်တက်တဲ့ဒါမှမဟုတ်ကိုယ်တိုင်ကြုံရတဲ့သူတွေကပြန်ပြီးတော့ပြောပြကြပါတယ်။မရင်းကျင့်ခံရသူအရေအတွက်တေဆုံးမှုနဲ့ပျက်စီးထိခဲ့မှုတွေကိုလည်းစီးရင်ပြုစုနေကြပါတယ
်။ We thought the evidence, we thought the data, how we improved our
ကျွန်တော်တို့တွေလူမျိုးလုံးတပ်ဖြတ်မှုမျိုးနဲ့ကြုံရတယ်အဖြစ်ဆိုးတွေကြုံရပါတယ်ဆိုတာကိုအထောက်အထားအချက်လက်တွေမရှိဘဲနဲ့ကျွန်တော်တို့ဘယ်လိုလုပ်ပြီးတက်တည်ပြမလဲ။ICC ခေါ်ရုံးမှာကျွန်တော်တို့မျက်မြင်တက်တည်နေတဲ့အထောက်ထားအချက်လက်တွေကိုကျွန်တော်တို့ပြသနိုင်မယ်ဆိုရင်အရေးယူဆောင်ရွက်မှုရှိလာနိုင်ပါတယ
်။အချက်လက်မှတ်တမ်းတင်တဲ့အဖွဲ့တွေကိုသူတို့ရဲ့အတွေ့အကြုံတွေပြန်ပြီးတော့ရှင်းပြခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတူကပြောပါတယ
်။
မရွေဖြစ်စုချက်တွေကိုစုဆောင်ပြီးခုပြည်တိုင်းအရေးယူဆောင်ရွက်နိုင်အောင်သူတို့လုပ်ပြီးမယ်လို့ကျမတို့ကပြောပါတယ်။အဲဒါကြောင့်ကျမတို့ရဲ့လက်ဝေးကျမတို့ခံဆောင်ထားတဲ့စစ်တေကန်ကပ္ပန်းနံပါတ်ကျမတို့ရဲ့လက်မှတ်နဲ့အတွေ့အကြုံထွက်ဆိုချက်တွေကိုပြီးခဲ့ပါလေ
ဒုက္ခသည်အမျိုးသမီးနောက်တူကတော့သူတို့ခံစားခဲ့ရမှုတွေအတွက်တရားမျှတမှုပြန်ပြီးတော့လိုချင်တယ်လို့ဆိုပါတယ
်
ကျမတို့ရဲ့သားတွေဆုံးရှုံးခဲ့ရပါတယ်ကျမတို့ရဲ့သမီးတွေနှိမ့်ဆက်ခံခဲ့ရပါတယ်သူတို့တရားမျှတမှုကိုပြန်ပြီးလိုချင်ပါလေကျမတို့ရဲ့သမီးကိုမရင်းချင်ခံခဲ့ရပါတယ်ဒီအတွက်တရားမျှတမှုကျမတို့ပြန်ရချင်ပါတယ်ဒီကနေ့ကျမတို့ရဲ့သားတွေနဲ့အမျိုးသားတွေတတ်ခံခဲ့ရတဲ့အတွက်တရားမျှတမှုမရှိဘူးဆိုရင်တော့ထားလိုက်ပါကျမလက်ခံကောင်းလက်ခံပါမယ်ဒါပေမဲ့အမျိုးသမီးတွေကိုမရင်းချင်တာပဲနဲ့နှိမ့်ဆက်ချင်တာတွေအတွက်တော့တရားမျှတမှုကျမတူချာပေါက်ကိုလိုချင်ပါတယ
်အချက်လက်တွေမှတ်တမ်းတင်ပေါက်ယူစုဆောင်းနေကြတဲ့အုပ်စုတွေထဲမှာကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအုပ်စုတွေကလူတွေဒုက္ခသည်တွေကစေတနာဝန်ထမ်းလှူဆောင်ပေးသူတွေလည်းပါဝင်ကြပါတယ်တကယ်တော့မြန်မာစစ်တပ်ရဲ့အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြန့်ပြန့်ဆုံဆန်းစစ်ဆေးဖို့ICC နိုင်ငံတကာပြည်မှုခုံရုံးကိုတိုက်တွန်းမှုတွေကလွန်ခဲ့တဲ့လတွေကတည်းကရှိနေတာပါအခုဒုက္ခသည်တွေအတွင်းမှာအသေးစိတ်မှတ်တမ်းတင်မှုတွေကွင်းစင်းလှုပ်ဆောင်နေတာတွေကခိုင်မာတဲ့အထောက်အထားအချက်လက်တွေပို့ပြီးတော့ရနိုင်မှုထင်ရှားမှုတွေပို့ပြီးတော့ရှိလာအောင်ကြိုးပမ်းနေကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုပါဘူး ICC ခုံရုံးရဲ့အရေးယူမှုကိုလည်းလက်မခံဘူးလို့မြန်မာအစိုးရကညှင့်ပယ်ထားပါတယ်မြန်မာနိုင်ငံဟာ Rome Statute ဆိုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ICC ခုံရုံးကနေအပြစ်ပေးရေးယူလို့မရနိုင်ပါဘူး။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ့်နဲ့ချီပြီးတော့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ခုံရုံးကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်သားတချို့ကတော့မြန်မာစစ်တပ်ကရေးယူထားတာရှိပါတယ်။